ဆန္ဒပြအင်အားအများဆုံးရှိတဲ့မြင်းဒီကုန်းမှာတော့ဒီမနေ့ဖြိုခွင်းခံရမှုမှာအာဏာပိုင်တွေဘက်ကဖမ်းဆီးခေါ်ဆောင်သွားသူတွေရဲ့သတင်းတောက်တွေနဲ့ပြည်သူတချို့လည်းပါဝင်ခဲ့ပါတယ်။သတင်းရယူနေရမှာဆွဲခေါ်ခံရတဲ့အထက်ဂျပန်သတင်းတောက်တဦးလည်းပါဝင်ခဲ့ပြီးတော့ဂျပန်နိုင်ငံကထုတ်လွှင့်တဲ့သတင်းမီဒီယာတွေထဲမှာအဲ့ဒီသတင်းဟာချက်ချင်းဆိုသလိုပြန့်နှံ့သွားခဲ့ပါတယ်။ဒီနေ့ပိုင်းမှာသတင်းတောက်တွေကိုပြန်လှုပ်ပေးခဲ့ပေမဲ့ဆန္ဒပြသူတွေကိုရေတန့်အလှူထုတ်ခဲ့တဲ့စေချောင်းသားလူငယ်တဦးကိုတော့ဖမ်းဆီးခေါ်ဆောင်သွားတဲ့အတွက်မိသားစုဝင်တွေနဲ့ရှင်တွေကတွေ့ခွင့်ရဖို့အတွက်ချိုးပန်းနေပေမဲ့အခုချိန်ထိတွေ့ဆုံဝင်မရသေးပါဘူး။ရေတပ်ဖွဲ့ကအင်အားသုံးဖြိုခွင်းမှုကြောင့်ဆန္ဒပြသူတွေလူစုခွဲပြီးတော့နီးစပ်ရာနေရာတွေမှာပိတ်မိနေခဲ့ကြပါတယ်။ညနေဆောင်အချိန်ထိအာဏာပိုင်တွေဘက်ကမြေမီကုန်းပတ်ဝန်းကျင်တစ်ချောင်းမှာပိတ်ဆို့ထားတဲ့အခြေအနေပါ။ရန်ကုန်ဆန္ဒပြလူလူအင်အားအများဆုံးရှိတဲ့လှေရမ်းမှာလည်းအင်အားသုံးဖြိုခွင်းတာတွေကြောင့်ထိခိုက်ဒဏ်ရာရသူတချို့နဲ့နီးစပ်ရာနေရာတွေမှာပြေးလွှာရင်းညနေအချိန်ထိပိတ်မိနေတော့မှာလှေရမ်းအင်ဆိုင်လမ်းမပေါ်ကဘူတာရုံမှတ်တိုင်အနီးမှာလည်းဒီနေ့နေ့လယ်ခင်းမှာဆန္ဒပြသူတွေကိုပြစ်ခတ်ဖြိုခွင်းသွားခဲ့ပါတယ်။ဒဏ်ရာရသူတွေကိုကယ်ဆယ်ပေးနေတဲ့လူနာတင်ရင်တွေလည်းအလံဖြူပြပြီးတော့သွားလာနေရတဲ့အခြေအနေမှာရှိနေပါတယ်။မနေ့ကညနေပိုင်းအချိန်မှာတာဝန်မျိုးနယ်တွင်အုပ်ချုပ်ရမှုရုံရှိဆန္ဒပြသူတွေကိုရတပ်ဖွဲ့အင်အားအများအပြားနဲ့လမ်းတွေကိုထိန်းချုပ်တာအပောင်ဝင်တချို့အိမ်တွေပေါ်တက်ပြီးတော့ရှာဖွေတာတွေလည်းရှိခဲ့ပါတယ်။မနေ့ကညအချိန်ထိပနက်ပစ်ဖောက်တာတွေရှိခဲ့တယ်လို့လည်းတာဝန်အနီးနားဝန်းကျင်မှာနေထိုင်သူတွေကလူမှုကွန်ရက်တွေပေါ်မှာတင်ထားပါတယ်ရှင်။